မြစ်ကြီးနားမြို့ကန်တွေရဲ့အပြောအရဆိုရင်စင်အစိုးရဘက်ကလုံလုံကြီးတွေအရင်ကတည်းကတိတိသားတိုးချထားတယ်လို့သိရပါတယ်။ KIA ဘက်ကလည်းစစ်ပစ္စည်းမှုတွေဘာတွေရှိတဲ့ကဒေသခံတွေကအတော်လေးကိုစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ။ဆိုတော့ KIA နဲ့စင်အစိုးရတက်တွေကြမကြခင်ကာလမှာစစ်ဖြစ်နိုင်တဲ့အလားအလာရှိမရှိဆိုတာသိပြရစီခင်ဗျာ။
ဖြစ်နေတဲ့အလားအလာတော့မရှိပါဘူး။ဒါလုံချုံကြီးတို့ဆိုတော့ခါတိုင်းကျပုံများတော့ရှိပါတယ်။ဟိုရှင်တို့ကလည်းစစ်ရေးပြင်ဆင်တာမဟုတ်ပါဘူး။ဒါဟိုလုံချုံကြီးဆိုတော့တကယ်ဆိုရင်တက်ဆိုတာဒီလိုပဲလောက်တာပဲလေ။ဒါပေမဲ့အရင်တုန်းကကျတော့အဲ့လိုမလုပ်ဘဲနဲ့အခုဒီအချိန်မှာလုပ်တဲ့ခါကျတော့ဟိုစစ်ရေးပြင်ဆင်မှုလို့မြင်တာကိုပြည်သူကအဲ့လိုမြင်တာပါ
။ KIA အဖွဲ့အနေနဲ့စစ်အစိုးရဘက်ကစပြီးတော့ဥမာပြစ်ခတ်လာခဲ့မယ်ဥမာထိုးစစ်ဆင်လာခဲ့မယ်ဆိုရင်တော့လက်တလော့အနေအထားတွေအရခုခံနိုင်မဲ့အခြေအနေဘယ်လိုရှိပါလဲခင်ဗျာ။
မခုခံနိုင်လို့မခုခံမှုဆိုတာမျိုးတော့ရှိပါမလဲကြားမလားဖြစ်လာတော့ခုခံရမှာပေါ့
တရုတ်အစိုးရဆိုရင်ဒီနယ်စပ်မှာအစ်စ်ဖြစ်မှာကိုအထူးစိုးရိမ်ပြီးတော့မတိမနေဖြစ်မှာကိုအင်မတန်သတိထားနေတဲ့အခြေအနေရှိတော့က KIO အဖွဲ့အပေါ်မှာတော့တရုတ်အစိုးရဘက်ကတခုခုဆက်သွယ်သတိပေးလာတာဒါမှမဟုတ်အကြံပြုစကားတွေပြောလာတာတွေရောရှိပါလားခင်ဗျာ
မရှိပါဘူး
တရုတ်အစိုးရနဲ့နောက်ဆုံးဆက်သွယ်ရေးအခြေအနေတွေရောဘယ်လိုရှိပါလဲခင်ဗျာ
ဟုတ်မှာပါပဲခိုင်းလို့ပါပဲ
ကျွန်တော်တို့ကြားရတဲ့သတင်းတစ်ခုအရဆိုရင်တရုတ်အစိုးရဘက်က KIO ကိုသတိပေးထားတာရှိတယ်အစမပြစ်နဲ့ပေါ့လေမြန်မာစစ်အစိုးရတက်တယ်နဲ့ထိတဲ့ရေးဆိုင်တဲ့အခါ KIO ကအစမပြစ်နဲ့လို့ပြောတာရှိတယ်လို့ပြောတယ်အဲ့ဒါကိုမှန်ပါသလားခင်ဗျာ
မှန်ပါဘူးခင်ဗျာ
KIO နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ KNU KNPB စတဲ့အဖွဲ့အစည်းတွေနဲ့ပေါ့လေစီအရနိုင်ငံရေးအရသဘောတူညီချက်တွေထားတာရှိတယ်တကယ်လို့ပေါ့လေ KIO နဲ့စစ်အစိုးရနဲ့စစ်ဖြစ်လာခဲ့ပြီဆိုရင်ကျန်တိုင်းရင်းသားအဖွဲ့အစည်းတွေပေါ့လေသူတို့ရဲ့ဒီနေရာလဲအောက်ဘက်မှာတတိတခြားစီဖြစ်နေတော့ကစီအရဥမာစစ်ကူပေးမယ်ဆိုရင်ဖြစ်စီပေါ့လေဘလူနီးနဲ့များ KIO အကူအညီပေးမယ်လို့သူတို့ကကတိပြုထားတာရှိပါလားခင်ဗျာ
ဒီပြင်ထားတာမျိုးရှိပါဘူးအခုချိန်မှာတော့ဘလူကူညီကြမယ်ဆိုတဲ့အပိုင်းနဲ့ကအဖွဲ့တိုင်းရဲ့ဖြစ်လာတဲ့အပေါ်မှာစံပြီးမှဆုံးဖြတ်ရမယ့်အပိုင်းဖြစ်တာကိုအဲ့ဒါပုံကြည့်စကားမျိုးနဲ့ဟောပေါ့လေအကူအညီပေးမယ်ဆိုတာနဲ့တော့မရှိသေးပါဘူး
နောက်တစ်ခုကဝါတက်ဖွဲ့ပေါ့လေအင်အား2000ကျော် 3000 လောက်ရှိတယ် KIO နဲ့အနီးဆုံးအနေထားမှာလည်းရှိတဲ့ကာ KIO လိုပဲနေသားဆောင်တက်ကိုလက်မခံတဲ့နောက်ပိုင်းမှာစစ်အစိုးရနဲ့တင်းမာနေတယ်လို့သိရပါတယ်ဒီနောက်ပိုင်းမှာပေါ့လေ KIO နဲ့ဝါတက်ဖွဲ့အကြဆက်ဆံရေးဘယ်လိုရှိပါသလဲဥမာ KIO နဲ့ဝါမဟာမိတ်တွေလားသိပြရစီခင်ဗျာ
မဟာမိတ်ကိစ္စဆိုတာကျွန်တော်အရင်ကတည်းကမဟာမိတ်ပေါ့နော်ဟိုအစ်ထက်ဆက်ဆံထားတဲ့အခါမှာပဲဖြစ်ဖြစ်အခုချိန်မှာပဲဖြစ်ဖြစ်အဲ့ဒါကျွန်တော်ပုံမှန်ဆက်ဆံရေးရှိပါတယ
်အပြန်အလှန်အကူအညီပေးနိုင်မဲ့မဟာမိတ်တွေလားခင်ဗျာ
အဲ့ဒီအပိုင်းကတော့ဒီကျွန်တော်ဟိုစစ်ကြီးကဟိုတချို့ချုပ်ထားတဲ့ဟာမျိုးတော့မဟုတ်ဘူးပေါ့ဒါပေမဲ့မဟာမိတ်ဆိုတာမျိုးတော့အခက်အခဲဖြစ်လာရင်ကူညီရမယ့်တာဝန်ရှိပါလေ
ပူတွဲစီရေးလေ့ကျင့်လာတို့ဘာတို့တရားရှိလားခင်ဗျာ
မရှိပါဘူးဒီကျွန်တော်လက်နက်ကင်ထားတဲ့တော်လိုင်းရင်းအစုတွေကပူတွဲလေ့ကျင့်ရေးတွေကတူးနဲ့မှမလုပ်ဘူးပေါ့
KIO အဖွဲ့အနေနဲ့ပေါ့လေနောက်ဆုံးစီရေးအရာပေါ့နော်ဘာတွေများဥပမာလက်နက်တက်စင်တာဖြစ်စေ AR တွေတိုးချတာဖြစ်စေဘယ်လိုတွေများလုပ်နေတာရှိပါလဲခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဟိုပါလေစက်တွေကိုတတိထားပြီးမှကျွန်တော်စက်တွေကိုအများအားပေါ့နော်ဒီခါပြင်နေဖို့ဆိုတော့အဆင်မရှိပါတဲ့အချို့တလေပြင်စင်တာတော့မရှိပါဘ
ူး။နေကြသောကိစ္စကိုညင်းဆူလိုက်တဲ့နောက်ပိုင်းမှာ KIO အရာရှိတွေရဲ့တွာလာခုနဲ့အပါဝင်ထိတ်ချမှုတွေတော်တော်များများရှိလာတယ်လို့လည်းကြားရပါတယ်။ဥမာမြေကြီးနားမှာရှိတဲ့ KIO ရဲ့ဆက်ဆက်ရေးရုံတွေလည်းပိတ်လိုက်ရတယ်လို့ကြားရတယ်။ဒီနောက်ပိုင်းမှာတော့ဒီထက်ဗားရင်းများတိုးချဲ့ပြီးတော့ပြင်ချက်မှုတွေလှုပ်လာတာတွေ့ရပါလားခင်ဗျာ
။ခုချိန်မှာတော့မရှိပါဘူးဒီရုံတွေပိတ်တဲ့ကိစ္စအလွယ်ကြီးကနေတော့ဘာမှရှိပါဘူ
း။လောလောဆယ်ကချင်ဒေသမှာပြည်သူတွေပေါ့လေစစ်ဖြစ်မဲ့အလားအလာကိုစိုးရိမ်နေတဲ့ပြည်သူတွေကိုဗိုလ်ချုပ်အနေနဲ့ဘယ်လိုတွေများအကြံပြုစကားတွေပြောချင်ပါလဲခင်ဗျာ။
ကျွန်တော်တို့ကတော့တိကျအံပြေးစရာမရှိပါဘူးဒါဘာဖြစ်လို့လဲဆိုတော့စစ်ဖြစ်မယ်မဖြစ်ဘူးဆိုတာကျွန်တော်တို့ကအပိုင်းမဟုတ်တဲ့ကြက်မလို့ကျွန်တော်တို့ချင်ပြောလို့ရှိရင်အစ်စ်တွေကပြင်းဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့တိကျပြောစရာမရှိပါဘူး
။ဗိုလ်ချုပ်ကြီးကျေးဇူးများရှိတယ်ပါခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့